ခဏမှုကင်းလာတဲ့ဒနီမိုးထရံကရှစ်ပေပတ်လေတဲတဲ့ကိုဝင်လာရင်ပထမဆုံးတွေ့ရတာကတော့အကျဉ်းထောင်ထဲမှာလိုပဲကျောတခင်းစာအိယာကင်းတနေရာကိုကျွန်တော်တွေ့လိုက်ပါတယ်။နေရာကရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာပါ။အဲ့ဒီအိယာပေါ်မှာထိုင်နေသူကတော့အသက်86နှစ်အရွယ်နိုင်ငံရေးအကျဉ်းသားဟောင်းဦးရွှေလင်းပါ။လူ့သမားပြည်သူတွေရဲ့စားဝတ်နေရေးမပြေလည်မှုကိုဖြေရှင်းပေးဖို့ဦးနေဝင်ဦးဆောင်တဲ့မဆလအစိုးရကို1984ခုနှစ်ဇွန်လ5ရက်နေ့ကဆန္ဒပြခဲ့ရမှာအုတ်ချင်းချီမြင့်တဲ့အထက်ဆက်ယုံလူ့သမားတပိတ်ကောင်းဆောင်တူဖြစ်ဦးရွှေလင်းနိုင်ငံရေးမှာပထမဆုံးအကြိမ်ပါဝင်လာခဲ့ပါတယ်။အုတ်ချင်းချီမြင့်တဲ့အထက်ဆက်ယုံကဆန္ဒပြတပိတ်ကောင်းဆောင်ဦးရွှေလင်းအပါအဝင်တပိတ်ကောင်းဆောင်23ဦးကို1984ခုနှစ်ဇွန်လ9ရက်နေ့မှာဖမ်းဆီးထောင်ချခဲ့တာပါ။အင်းစိန်ထောင်6တိုက်မှာဦးရွှေလင်းဟာစစ်ကြောရဲ့နှိပ်စက်မှုတွေကိုခံခဲ့ရပြီးလန်နီပါတီကောင်းဆောင်တခင်ဆိုးကိုယုံထုတ်ခဲ့တဲ့နေရာမှာပဲသူ့ကိုယုံထုတ်ဆစ်ဆေးခဲ့တာပါ။အဲဒီခေတ်ကပုံမှန်55တက်လို့ခေါ်တဲ့ Socialist စီးပွားရေးစနစ်ကိုဖျက်လို့ဖျက်ဆီးပြုလုပ်မှုနဲ့ဦးရွှေလင်းကိုထောင်ဒဏ်55နှစ်ချမှတ်ခဲ့တာပါ။သူထောင်ချနေစဉ်2နှစ်ကြာမှာတော့အာကိုရမရှိတော့တဲ့ဦးရွှေလင်းစနီးနောက်အိမ်အောင်ပြုတ်သွားပါတယ်။တာသမီ3ယောက်လည်းခိုကိုရမဲခဲ့ပါတယ
်။တောင်လဲဝင်သွားတော့သူလည်းစိတ်ပြတ်သွားမှာပေါ့လေ။နောက်အိမ်အောင်ပြုတ်သွားတယ်။ကျွန်တော်ကလေးသုံးယောက်တော့ကျန်တာပေါ့။ကျွန်တော်ရောက်မှလည်းလာပြောတော့မင်းပါလောက်ကျင်လဲဆိုကျွန်တော်55နှစ်ကိုသူစောက်မလားမြည်သူမစောက်နိုင်မှာမဟုတ်စောက်နေရရှိတော့သူနောက်အိမ်တော်ပြုတ်လာ
အင်းစင်ထောင်ပါ9နှစ်တာနေထိုင်ခဲ့ရပြီးဥရွှေလင်းတယောက်နှစ်မြင့်ဆောင်80အထွေထွေလုံငင်းချမ်းသာခွင့်နဲ့ပြင်ပလောကကိုပြန်ခြေချခဲ့ပြီးပြည်လန်းကချက်မှတ်လေးတတိတယောက်ရဲ့အိမ်မှာခြံစောက်အဖြစ်9နှစ်နီးပါအလုပ်လုပ်ခဲ့ပါတယ1988ဒီမိုကရေစီလှုပ်ရှားမှုကိုအာဏာသိမ်းခဲ့တဲ့စစ်အစိုးရကနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးသမားတွေကိုဖမ်းဆီးတဲ့လူဖမ်းပွဲကြီးကျင်းပခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်လည်းနေအိမ်အကျယ်ကျုပ်ကျခဲ့ရပါတယ်။ဒေါ်ဆန်းစုကြည်နေအိမ်အကျယ်ကျုပ်ကျတာတစ်နှစ်ပြည့်မြောက်တဲ့နေ့မှာလွတ်မြောက်ရေးအတွက်လှုပ်ရှားမှုကိုကြောင်းသားလူငယ်နဲ့အတူဥရွှေလင်းပူပေါင်းလှုပ်ဆောင်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပြန်လည်လွတ်မြောက်ဖို့ဆောင်ရွက်ခဲ့မှုကြောင့်ဥရွှေလင်းကိုဟက်ပင်မှတ်တိုင်နီကမနော်ဟယ်ရီအိမ်စီဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။အဲ့ဒီမှာသူ့ကိုစစ်ကြောရေးကနှိပ်စက်ခဲ့ပါတယ
်။ဟဲပင်လားဟုတ်အောက်ကျောက်ထဲမှာမနော်ရီဆိုတဲ့အိမ်ကြီးအဲ့အိမ်မှာစောတာပေါ့ဝလုံးနဲ့လှိတ်တယ်နောက်ဆိုင်ကထိုင်ခိုင်းတယ်ဒီရင်ဘတ်တွေပါရီဆိုဒုံးနဲ့ထိုးတာထိုင်ရဲထိုးတာမှမတော့အာရုံရောဖြက်စီးတာပေါ့
1994ခုနှစ်ဒီဇင်ဘာလမှာဥရွှေလင်းတယောက်အင်းစိန်ထောင်ကနေပြန်လွတ်မြောက်ခဲ့ပါတယ်အဲ့ဒီနောက်ဘဝဝန်းစားအတွက်မီးသွေးရောင်းပြီးအသက်မွေးခဲ့ပါတယ်ဒါပေမဲ့နာကင်းမှုန်တိုင်းတိုက်တဲ့အထဲမီးသွေးတွေရေဆိုးပြီးစီးပွားပြတ်ခဲ့ပါတယ်နိုင်ငံတော်သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးလမ်းစဉ်တွေကိုဥရွှေလင်းကယုံကြည်မှုမရှိသလို14နှစ်ကြာရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်မှာလွတ်တော်ရင်တက်မတော်သား25ရာခိုင်နှုန်းပါဝင်နေတာကိုလည်းလက်မခံပါဘူး။မြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ရှောက်လန်းနေတဲ့နိုင်ငံရေးလမ်းကြောင်းနဲ့ပတ်သက်လို့တချို့အကဲခတ်သူတွေကအားမလို့အားမရဖြစ်တာတွေရှိနေပါတယ်။ဒါပေမဲ့ဥရွှေလင်းကတော့ဒေါ်ဆန်းစုကြည်ကိုလူမှုခေါင်းဆောင်ဖြစ်ရာသက်ပံယုံကြည်နေသူပါ
တော်စုကပြည်သူအပေါ်ကိုနင့်နာခံခဲ့တာများ။သားရဲအခုတကွယ်တပြက်မအီးဆုံးလို့ဆိုသူကိုယ်တိုင်သွားချခဲ့တာ။သူ့ရဲ့အကျင့်စာကရောဇရိုက်ရောအကုန်လုံးဟာတကယ်ကောင်းဆောင်ကောင်းတယောက်နဲ့သူ့ပဲအာကိုတွေတိုင်းပြီမှာ။သူတက်လာလို့ရှိရင်တမျိုးတော့ဒုဗမာပြည်ကြီးကကောင်းစားသွားမယ်လို့
။ဥရွှေလင်းဖြတ်တန်းလာခဲ့ရတဲ့နိုင်ငံရေးလမ်းကြောင်းဟာခက်တုံးကပြောင်းလဲခဲ့ပါပြီ။ဘလို့ပဲခက်တွေပြောင်းပြောင်းဥရွှေလင်းကခေါင်းမာတဲ့သူလို့ဆိုနိုင်မလား။နိုင်ငံရေးယုံကြည်ချက်ပြင်းထန်သူလို့ဆိုနိုင်မလားကတော့မေးစရာဖြစ်နေပါတယ်။တက်86နှစ်အရွယ်ဟာဘဝရဲ့နောက်ဆုံးခရီးကိုပိုင်ဆိုင်ထားရပြီဖြစ်ပါတယ်။သူ့မှာလက်စုပ်လက်ကင်ပြစရာဆိုလို့သူနေထိုင်တဲ့တဲလီရဲ့သူ့ရဲ့ထိန်းတော်ဝါတောင်ဝေးရဲ့ပဲရှိပါတယ်။သူ့တဲလီကကျွန်တော်ပြန်ထွက်ခံနေအချိန်မှာတော့အမမင်းကိုဘာမှပေးစရာမရှိဘူး။ငါအမြဲဆောင်ထားတဲ့ခမောက်လေးပဲရှိတယ်လို့ကျွန်တော်ကိုပြောပါတယ်။ကျွန်တော်ဘာပြန်ပြောရမှန်းမသိခဲ့ပဲသူ့တဲတဲကနေပြန်ထွက်လာခဲ့ပါတယ်။